မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုနှုန်းနေ့စဉ်ထောင်ချီမြင့်တက်နေသလိုသေဆုံးမှုတွေလည်းတိုးပွားလာနေချိန်မှာပဲနိုင်ငံအတွင်း COVID-19 ကာကွယ်ဆေးနဲ့ကုသဆေးဆိုပြီးလိမ့်လည်ရောင်းဝယ်နေတာတွေရှိနေကြောင်းကျန်းမာရေးနဲ့အားစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကသတိပေးလိုက်ပါတယ်။
online မှာလိမ့်ရောင်းမယ်လို့ပြောအောင်ပါနော်။ကျွန်တော်ကလည်းခက်တာအဲဒီ online ကိုဘယ်လိုလုပ်ပြီးအရေးယူရမှန်းတော့မသိဘူး။စုတ်စီကကြွပြောက်သွားရမှာနော်။ဆရာဒီနေ့ရောင်းနေကြတယ်။ဆရာအိမ် delivery ရောက်လာတယ်။တောင်းနေအိမ်ပုံဆက်တယ်ညတော့ဆရာ။ဆက်ချနေကြွားယူသွားပြီ။တချို့လူငွေလွှဲပေးလိုက်ပြီးသက်ခံရဆွဲပြီးယူသွားတာ။ဘာသိမှလည်းရောက်မလာဘူးဆရာ။အဲ့တော့ဒီဟာတွေကိုအမျိုးမျိုးပေါ့နော်။ဒိန်နေတဲ့လူတွေအုပ်စုရှိတယ်ဆရာ online ပေါ်မှာ။အဲ့တော့ဒီလိုလူတွေရဲ့နောက်ကိုပါမတော့အောင်လို့ပေါ့နော်။ဝန်ကြီးဌာနကာဝေးဆေးဆိုတာဆက်ပြီးပါဦး။ဒါတွေကစောင့်ကြည့်အောင်လို့လက်ရှိ
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်အသိမှတ်ပြုထားတဲ့ COVID-19 ကာကွယ်ဆေးမရှိသေးတဲ့အကြောင်းကျန်းမာရေးနဲ့အစိုးရဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုရှင်းလင်းပြောပြသွားတာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်း COVID-19 ရောဂါကာကွယ်ဆေးပြည်သူတို့အသိပေးချက်ဆိုပြီးဝန်ကြီးဌာနရဲ့ Facebook နဲ့ website တွေမှာအောက်တိုဘာလ1ရက်နေ့ကကြေညာချက်တွေထုတ်ပြန်ထားပါတယ်။အော်တိုဘလာနီယနေကတော့ COVID-19 ရောဂါနဲ့သေဆုံးသူနောက်ထပ်32ယောက်ရှိခဲ့ကြောင်းကျန်းမာရေးနဲ့အစိုးရဝန်ကြီးဌာနကကြေညာခဲ့ပါတယ်။ဒါကြောင့်သေဆုံးသူစုစုပေါင်း353ယောက်ရှိသွားပြီဖြစ်ပါတယ်။ virus ကူးစက်ခံရသူကလည်း1142ယောက်ထပ်ပြီးအတည်ပြုခဲ့တာဖြစ်လို့ကူးစက်သူဦးရေ15525ဦးရှိသွားပြီဖြစ်ပါတယ်။